ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေါ်လုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုဝင်ဘာလထဲမှာစပြီးတော့ဌာနေကိုပြန်ပို့တော့မယ်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေရဲ့ကြေညာချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနေရပြန်ရိုဟင်ဂျာတွေအတွက်လုံခြုံမှုမရှိဘူးလို့ USCIRF American ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကလည်းအောက်တိုဘာ31ရက်နေ့မှာပဲကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုလုံနေတဲ့ခံမှန်းခြေရိုဟင်ဂျာဒုက္ခသည်9,200,000လောက်ထဲကအများပြားဟာမြန်မာစစ်တပ်နဲ့အစိုးရအဖွဲ့အစည်းမဟုတ်တဲ့နိုင်ငံရေးဩဇာရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့ရက်ဆက်မှုတွေကိုခံခဲ့ရသူတွေဖြစ်ပြီးအခုလည်းဓာမျိုးတွေဆက်ပြီးဖြစ်ပေါ်နေတဲ့ထောက်ထားတွေရှိနေတာမို့သူတို့ကိုပြန်ပြီးပို့မယ်လို့နိုင်ငံအစိုးရတွေဘက်ကပြောဖို့အချိန်မတန်သေးဘူးလို့မြန်မာနိုင်ငံကမနစ်တုန်းကလဲရောက်ခဲ့တဲ့ USCIRF ဒုဥက္ကဋ္ဌခရစ်စတီနာအရီကာကပြောပါလေရောညာမွတ်စလင်တွေနေရပြန်မယ်ဆိုရင်သူတို့အတွက်လုံခြုံမှုမရှိအောင်လားမကသူတို့ရဲ့ပိုင်ဆိုင်မှုတွေဘာသာရေးလွတ်လပ်ခွင့်အပါဝင်အခြေခံလူခွင့်ရတွေအတွက်ပါအာမခံချက်မရှိဘူးလို့လည်းပြောပါလေဒါကြောင့်မြန်မာဘင်္ဂလားဒေ့ရှ်နဲ့နိုင်ငံခြားညှိနှိုင်းမှုတွေဆက်ပြီးလုပ်ရေးအတွက် USCIRF ကအားပေးထောက်ခံနေတယ်လို့သူတို့သဘောအလျောက်ဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာနေရပြန်ဖို့မလုပ်ခင်လှုပ်ဆောင်စရာတွေကအများကြီးရှိသေးတယ်လို့လည်းပြောပါလေအမေရိကန်နိုင်ငံခြားရေးဌာနအနေနဲ့မြန်မာနိုင်ငံကိုစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတတ်မှတ်ဖို့USCIRF ကတောင်းဆိုလိုက်တယ်လို့မြန်မာစစ်တပ်နဲ့အစိုးရအဖွဲ့အစည်းမဟုတ်တဲ့နိုင်ငံရေးဩဇာရှိတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေကရိုဟင်ဂျာတွေပေါ်မှာရက်ဆက်မှုကျူးလွန်သူတွေကိုအမေရိကန်ပြည်ဝင်ခွင့်ပိတ်ပင်တာသူတို့ရဲ့ပိုင်ဆိုင်မှုတွေထိန်းချုပ်တာလို့ပြစ်မှတ်ထားပြီးတော့အရေးယူမှုတွေကိုလည်းဆက်လက်ချမှတ်ဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်